ရခိုင်ပြည်နယ်တွင်မတူညီတဲ့လူမှုအတိုင်းအဝန်းတစ်ခုအကြာဖြစ်ပွားနေတဲ့ပြဿနာအရေးကိုအပြေရှားကြရမှာနှီးလန်းတွေအကြံပေးနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဆက်လင်းပြီးအပြေရှားဖို့ဖြစ်တယ်လို့ပြောဆိုမှုတွေရှိသလိုရခိုင်ပြည်နယ်လွတ်တော်အနေနဲ့ရခိုင်ပြည်ရဲ့တကယ့်အဖြစ်ပြတ်မှန်ကိုသိရှိဖို့လိုအပ်တယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂသူ၏မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကနေဒီကနေ့ရခိုင်ပြည်နယ်စုတည်မြို့ကိုရောက်ရှိခဲ့ပြီးပြည်နယ်ဆိုရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့မနေ့ရခိုင်ပြည်နယ်အစိုးရရုံးသွင်းအစိုးရဖွဲ့ဝင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွင်းမှာဖြစ်ပွားနေတဲ့ပြည်ပခတွေနဲ့ဆက်လျင်းပြီးအပြေရှားဖို့ဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကလည်းအခုလိုပြောပါတယ
် To build the future the two major communities have to move beyond decades of mistrust
အနာဂတ်ကိုတည်ဆောက်ကြဖို့ဆိုရင်အခေယာကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားစေစုနှစ်တွေနဲ့ကြီးမယုံကြတဲ့အဖြစ်တွေကိုအတိတ်မှာထားခဲ့ပြီးနှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့တန်းတူရေးကိုပိုက်ထွေးနိုင်ကြဖို့နီးလန်းတွေရှာဖွေကြရပါလိမ့်မယ်။နောက်ဆုံးမှာတော့ရခိုင်ပြည်သူတွေကသာကိုလန်းကိုထွင်ပြီးရှေ့ဆက်နိုင်ကြဖို့စီစဉ်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့ကအကူအညီပေးဖို့ဒီကိုလာခဲ့တာပါ။ဘလို့ဖြည့်ချင်းကြရင်ကောင်းမလဲဆိုတာတွေကိုအကြံပြုအကူအညီပေးဖို့လာခဲ့တာဖြစ်ပါတယ်။
ကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွင်းမှာဖြစ်ပွားနေတဲ့ပြည်ပခရေးနဲ့ပတ်သက်ပြီးဗဲမလိုက်ပဲမျှသစွာဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းရခိုင်ပြည်နယ်လေယာဉ်နဲ့စစ်မြောင်းဝန်ကြီးဦးကျော်လွင်ကအခုလိုပြောပါတယ
်ဒီပုံကိုယ်တွေကတော့နိုင်ငံတကာကလူသိထင်ရှားတဲ့လူတွေကြီးမြတ်တဲ့ပုံကိုယ်လေးဖြစ်တယ်နောက်မြန်မာနိုင်ငံဖက်ကပါလာတဲ့ပုံကိုယ်ကလည်းဒီကဲနိုင်ငံမှာပုံပြီးရှိတဲ့ပုံကိုယ်ဖြစ်တဲ့အတွက်ကြောင့်သူတို့ဟာတော့ဗဲမလိုက်ပဲမျက်မျက်တက်တာနဲ့အကောင်းဆုံးတစ်ခုကိုတော့သူတို့ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ကော်မရှင်ဖွဲ့အနေနဲ့ဒီကနေ့မွန်းလွဲပိုင်းလောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအခြေအနေကိုတော့ရခိုင်မျိုးရပါတီကကြောက်ဖြူမျိုးနယ်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကအခုလိုပြောပါတယ
်။ဒီနေ့တွေ့ဆုံခွင့်မှာအဓိကကတော့ဟိုဘက်ကဆိုကိုဖီအနန်ကအဓိကပြောပါတယ်။ကျွန်တော်ဘက်ကကြာတော့ဒီဥစံဂျူလာဆက်တော်ဘက်ကအဓိကပြောပါတယ်။အဲ့ဒီလိုပြောတဲ့ခါမှာဥစံဂျူလာကလည်းကျွန်တော်တို့ကအကူညီပါမယ်။ကူညီမယ်ဒါပေမဲ့ရောက်လာကြတဲ့ပုံပုံများကဒီရခိုင်ပြည်ရဲ့တကယ်အမှန်တကယ်ဖြစ်ပျက်ကိုသိထားဖို့လိုတယ်ဆိုပြီးသူကလည်းဒီရခိုင်ပြည်မှာအဓိကအခုဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသူရှင်းလင်းပြောကြပါတယ်။ဥစံဂျူလာပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့ဒီပင်ကလေးတွေကရိုးရိုးနိုင်ငံသားဖြစ်ရှင်ဒါလောက်တော့ဆင်းလောက်တော့မဟုတ်ခဲ့ဘဲနဲ့သူကအတန်းရင်းသားဖြစ်ရှင်နေတာ။သူတို့ကမရှိတဲ့လူမျိုးတစ်မျိုးဖြစ်တဲ့ရိုဟင်ဂျာဆိုတာကိုသူတို့ရှင်းတန်းတင်ပြီးလောက်နေကြတယ်။ဒါကြောင့်ဒီပရိသတ်ကဖြစ်နေတာဆိုပြီးသူကပြောပါလေ။ကော်ဖီအနန္တအခွေကလေသူတို့ကလေအောက်ထပ်ပြောတာလေဒါတော့လေးလေးစားစားနားထောင်ပေးပါလေ
။ရခိုင်ပြည်နယ်သွင်းမှာပြီးခဲ့တဲ့2012ခုနှစ်ဇွန်လမှာဖြစ်ပွားခဲ့တဲ့လူမျိုးရေးတွင်ဆောင်တဲ့ပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေပါဝင်ဒေသခံတွေကနေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိခဲ့ပါတယ်။မတူညီတဲ့လူမှုအတိုင်းအဝန်းတစ်ခုကြားမှာဖြစ်ပွားနေတဲ့ပြဿနာရေးကိုနိုင်ငံတော်အစိုးရကနေကော်မရှင်ဖွဲ့ပြီးညှိနှိုင်းဆောင်ရွက်နေပေမဲ့လည်းမပြေလည်သေးတဲ့အခြေအနေတွေကြောင့် NLD အစိုးရသက်လက်ထက်မှာရခိုင်ပြည်နယ်ရေးပြဿနာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မဲ့အကြံပြုနှီးလန်းတွေရှာဖွေဖို့ကုလသမဂ္ဂသူ၏မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဝင်9ဦးပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကိုဖွဲ့စည်းခဲ့တာပါဒီလိုနိုင်ငံခြားသားတွေပါဝင်တဲ့ကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတော့ရခိုင်မျိုးရပါတီကလည်းကန့်ကွက်ခဲ့တယ်လို့ပြည်ကိုင်းဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF တို့ကလည်းကော်မရှင်ရဲ့ရည်တည်ချက်ပေါ်စိုးရိမ်မကင်းဖြစ်ပြီးလှုပ်ဆောင်ချက်တွေပေါ်မှာစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါတယ်။ကူဗီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့တွေဒီမနက်စစ်သွေးလေစိတ်ကိုရောက်ရှိချိန်မှာရခိုင်ဒေသခံတွေနဲ့တန်ကြာတော်တွေကလည်းကန့်ကွက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ။